Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်မတ်လ15ရက်ဗုဒ္ဓဟူးနေ့ညနေခင်း VOA စီစဉ်တွေကိုမြန်မာပြည်မြို့တော် Washington DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ16နဲ့25တို့ကနေတိုင်ရထုံးလွှင့်ပေးနေပါတယ်ဒီမှာအတန်းစမှာဒီညနေခင်းအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်လွန်ခဲ့တဲ့စနေကျော်ကအခွန်ဆောင်ငယ်ဘူးတဲ့တရားဝင်မှတ်တမ်းတစ်ခုကို MSNBC ရုပ်မြင်သံကြားဌာနကသတင်းအဖြစ်ဖော်ပြတာဥပဒေနဲ့မညီဘူးလို့သမ္မတရင်ဗျူရိုကဖြစ်တင်ပြောဆိုလိုက်ပါတယ်နယ်သာလန်နိုင်ငံမှာလွှတ်တော်ရွေးကောက်ပွဲအတွက်ဒီကနေ့ပဲစတင်မဲပေးနေကြပါပြီဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မက်ခင်ဖြူတွင်းနဲ့တူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြမှာကတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အင်္ဂါနေ့ညနေပိုင်းမှာတရုတ်ပြည်သူသမ္မတနိုင်ငံမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော်ရှန်နဲ့တရုတ်နယ်စပ်ခြေဆိုင်လက်နက်ကင်တပ်ဖွဲ့တွေတရုတ်နိုင်ငံယူနန်ပြည်နယ်မှာတွေ့ဆုံခဲ့တဲ့အကြောင်းနဲ့ပတ်သက်ပြီးတော့
တိုက်တာတော့ဒီကျွန်တော်ဒီမြောက်ပိုင်းမှာမေလေးဖွဲ့ပါဝင်ဒီမင်္ဂလာဖွဲ့ရောဝါဖွဲ့နဲ့ဟုတ်ပါတယ်အမတီတန
်နိုင်ငံခြားဆက်ဆံရေးတာဝန်ခံဘုံမှုဒါပန်လာကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနားဆင်ကြမှာပါဒါပြင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အသစ်ထုတ်ပြန်လိုက်တဲ့ပြည်ဝင်ခွင့်အမိန့်အသစ်မကြခင်မှာအသက်ဝင်လာတော့မယ့်အကြောင်းစာရတွေကိုခုညနေမှာနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးသွားမှာပါ
အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာ2005ခုနှစ်တုန်းကဒေါ်လာတန်150ကျော်ဝင်ငွေရရှိခဲ့ပြီး38သန်းကိုဝင်ငွေကုန်ဖြစ်ပေးဆောင်ခဲ့ကြောင်းသမ္မတအင်ဂျီရောကကြေညာချက်ထုတ်ပြန်လိုက်ပြီးအခွန်ဆောင်ထားတဲ့တရားဝင်မတန်းတစ်ခုကိုဖော်ပြခဲ့တဲ့ရုံးမြင့်ထံကြားဌာနရဲ့လုပ်ရာဥပဒေနဲ့မညီဘူးလို့လည်းပြစ်တင်ပြောဆိုလိုက်ပါတယ် MSNBC TV အစီအစဉ်ကသတင်းမထုတ်ပြန်ပြီးအင်္ဂါနေ့နောက်ပိုင်းမှာပဲသမ္မတအင်ဂျီရောကကြေညာချက်ထုတ်ပြန်လိုက်တာပါသမ္မတထရမ့်ရဲ့2005ခုနှစ်အခွန်မတန်းတွေကစာမျက်နှာနှစ်မျက်နှာကိုဖော်ပြခဲ့တဲ့ MSNBC ရုံးမြင့်ထံကြားအစီအစဉ်မှုရေရှင်မက်ဒေါကတော့ကွန်ဆန်ရဲ့ကျွမ်းကျင်သူလည်းဖြစ်ပိုလီစာဆုရှင်တရင်သမားတူလည်းဖြစ်တဲ့ဒေးဗစ်ကေဂျွန်စတန်ဆန်ကထံကနေတရင်ရခဲ့တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။တရင်တော့ဂျွန်စတန်ကတော့အကွန်မတန်စာမျက်နှာတစ်ခုကိုသူ့စာလိုက်ပုံထဲကနေတွေ့ခဲ့တာဖြစ်ပြီးဘသူကဘာအတွက်နဲ့ပို့လိုက်မှမသိဘူးလို့ပြောဆိုထားပါတယ်။လက်ခံရရှိထားတဲ့စာမျက်နှာနဲ့မျက်နှာနဲ့ပတ်သက်လို့သမ္မတအင်ဂျီရောကမှတ်ချက်ပေးဖို့မိတ္တူတွေပေးဖို့ကြောင်းလဲ MSNBC TV အစီအစဉ်မှုမက်တော်ကပြောပါတယ်။အင်္ဂါနေ့ညနေပိုင်းရုံးမြင့်တန်ကြီးကမထုတ်လွှင့်ရင်အင်ဂျီရောကလည်းမှုယူပြီးထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့ရုံးမြင့်တန်ကြီးအစီအစဉ်ကိုလူချက်များအောင်လုပ်ချင်တာနဲ့လွန်ခဲ့တဲ့10နှစ်ကျော်ကခွန်ဆောင်ထားတဲ့မှတ်တမ်းတွေကစာမျက်နှာနဲ့မျက်နှာနဲ့ပတ်သက်လို့ဥပဒေချိုးဖောက်ပြီးသတင်းဖော်ပြတာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။သမ္မတဖြစ်ရွေးကောက်တင်မြှောက်ခြင်းမခံရမီကလေးကမစ္စတာထရမ့်မှာကမ္ဘာမှာအောင်မြင်ဆုံးလုပ်ငန်းရှင်တွေထဲကတူဖြစ်ခဲ့ပြီးအခွန်ပေးဆောင်တဲ့မှတ်တမ်းတွေကိုခိုးယူဖော်ပြတာဥပဒေနဲ့လုံအောင်ဆန့်ကျင်နေကြောင်းနဲ့မြို့သားတဲ့သတင်းမီဒီယာတွေကဘလို့သဘောထားမျိုးပဲရှိရှိသမ္မတအနေနဲ့သူ့မူဝါဒတွေအတိုင်းဆက်လက်ယက်တည်သွားမှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။
နယ်သာလန်ဝန်ကြီးချုပ်မတ်ရူတင်နဲ့ရွှေပြောင်းဝင်ရောက်မှုတွေနဲ့အစ္စလာမ်တွေကိုဆန့်ကျင်တဲ့ရှေ့နေဟီရတ်ဝီဗီဒါရိုအသီးသီးဦးဆောင်တဲ့နိုင်ငံရေးပါတီတစ်ခုအတိကအားပြိုင်နေကြတဲ့ဒီကနေ့လွှတ်တော်ရွေးကောက်ပွဲမှာတော့နယ်သာလန်ပြည်သူတွေမဲပေးနေကြပါတယ်။ရွေးကောက်ပွဲမှာတန်ငယ်လူထုစစ်တမ်းတွေအရာကတော့ဝန်ကြီးချုပ်ရူတင်ရဲ့ VVD ပါတီကမစ္စတာဗီဒါရဲ့ PVV ပါတီထက်မဆိုသလောက်လူထုထောက်ခံမှုပိုပြီးတော့ရနေတာကိုပြနေပါတယ်။နယ်သာလန်လွှတ်တော်မှာပါတီအတော်များများကုစားပြုပါဝင်တဲ့ကြောင့်ဘယ်ပါတီပဲနိုင်နိုင်နေရာအများစုရတဲ့ပါတီကအစိုးရသက်ဖွဲ့စည်းဖို့အတွက်ညွှန်ပေါင်းဖွဲ့ရမှာပါဒီအတွက်ဆက်ဆက်ညီနိုင်မှုတွေလှတွေနဲ့ချီချနိုင်ပြီးတော့တိုင်းပြည်ကအကြီးဆုံးနိုင်ငံရေးပါတီကြီးတွေအားလုံးကတော့ Mr. Fielder နဲ့လက်တွဲမလုပ်နိုင်ဘူးလို့ပြောထားကြပါတယ် Mr. Fielder ဟာမွတ်စလင်ရွှေ့ပြောင်းဝင်ရောက်သူတွေကိုတိုင်းပြည်ထဲဝင်ရောက်ခွင့်ဟန့်တားတာနောက်ဗလီတွေကိုပိတ်ပစ်ပြီးတော့ကုရန်ကျမ်းစာရောင်းချမှုတွေကိုတားမြစ်မယ်လို့ကတိပြုမဲဆွဲနေတာဖြစ်ပြီးနယ်သာလန်နိုင်ငံကို EU ဥရောပသမဂ္ဂတွေကနေနှုတ်ထွက်မဲ့ဖို့ဆန္ဒရှိတဲ့အကြောင်းလည်းပြောဆိုထားတဲ့အသူပါနယ်သာလန်ရွေးကောက်ပွဲပြင်တော့ဥရောပကပြင်သစ်တဲ့ဂျာမနီနိုင်ငံတွေမှာလည်းရွေးကောက်ပွဲတွေမကြခင်ဒီနှစ်ထဲမှာကျင်းပဖို့ရှိနေပြီးလက်ရရင်အမျိုးသားရေးဝါဒတွေကနေရာရနေကြပါတယ်ပြင်သစ်သမ္မတရွေးကောက်ပွဲကိုတော့ရှေ့လာထဲမှာကျင်းပမှာဖြစ်ပြီးဂျာမနီနိုင်ငံမှာတော့စက်တင်ဘာလကျရင်ရွေးကောက်ပွဲတွေကျင်းပမှာပါရှင်
အမေရိကန်ပြည်အစိုးရကလာမယ့်ခီးသွွားတွေဒုက္ခတွေကိုကန့်သတ်ဖို့သမ္မတဒေါ်နယ်ထရမ့်ရဲ့နောက်ဆုံးပြင်ဆင်ထုတ်ပြန်လိုက်တဲ့အမိန့်ကိုမနက်ဖြန်ကြာသပတေးနေ့မှာစတင်အကောင့်ထဲမှာပေါ်ခင်မှာပဲမေရီလန်ဟာဝိုင်နဲ့ဝါရှင်တန်ပြည်နယ်တွေကပြည်အစိုးရတရားရုံးတွေမှာဒီကနေ့ကြားနာဖို့စီစဉ်ထားတဲ့အမှုတွေကိုစောင့်ကြည့်သွားမှာဖြစ်ကြောင်းသမ္မတအမိန့်ကိုဟန်တန်းနိုင်မှုကြိုးပမ်းနေတဲ့အဖွဲ့အစည်းမှာပါဝင်ပတ်သက်နေတဲ့ရှင်းတွေကပြောပါရတယ်။သမ္မတထရမ့်ကျန်းသစ်စာချိန်ဆတောင်းယူပြီးတရင်တစ်ပတ်ကြာဇန်နဝါရီလ29ရက်နေ့ကထုတ်ပြန်လိုက်တဲ့လူဝင်မှုကန့်သတ်တဲ့အမိန့်ပထမအမိန့်ကိုဝါရှင်တန်ပြည်နယ်ကစံငံမှုဆုံးဖြတ်ချက်ကိုတော့ပြည်အစိုးရအယူခံတရားရုံးတရားစီရင်3ဦးကပြီးခဲ့တဲ့လတိုင်းမှာပဲထပ်မံအတည်ပြုထားတာပါ။ ပြီးခဲ့တဲ့သတင်းပတ်မှာပြန်လည်ပြင်ဆင်ထုတ်ပြန်လိုက်တဲ့ဥပဒေမှာတော့ပထမတစ်ကြိမ်ထုတ်ပြန်လိုက်တဲ့ငွေလိုတရားစွဲရတဲ့ကန့်ကွက်ဆန္ဒပြတာတွေကိုရှောင်ရှားနိုင်မှုကြိုးစားထားပါတယ်။နောက်ဆုံးအကြိမ်ထုတ်ပြန်လိုက်တဲ့သမ္မတရဲ့ပြည်ဝင်ခွင့်ကန့်သတ်မိန့်မှာတော့အီရန်၊လီဘီးယား၊ဆိုမာလီယား၊ဆူဒန်၊စီးရီးယားနဲ့ယေမန်နိုင်ငံတွေကနိုင်ငံသားတွေကိုရပ်ပေါင်း90ပြည်ဝင်ခွင့်တားမြစ်ထားပြီးအမေရိကန်ကိုလာရောက်မဲ့ဒုက္ခသည်တွေအားလုံးကိုတော့ရပ်ပေါင်း120တားမြစ်ထားပါတယ်။မနေ့ဖက်မှာစတင်အသက်ဝင်မဲ့အမေကိုတော့နိုင်ငံတော်လူညွေးအကြောင်းပြချက်နဲ့အစိုးရကထုတ်ပြန်ခဲ့တာပါ။မွတ်စလင်အများစုနေထိုင်ရာနိုင်ငံ6နိုင်ငံနဲ့မွတ်စလင်တွေပါဝင်အမေရိကန်မှာအခြေချနေထိုင်မှုစုံစမ်းနေတဲ့ဒုက္ခသည်တွေပေါ်ရိုက်ခတ်လာမဲ့သမ္မတရဲ့အမေကိုစန့်ကျင်နေသူတွေကတော့အသက်ထုတ်ပြန်လိုက်တဲ့အမေကလည်းပထမတစ်ချိန်မှာတော့လည်းဘာသာရေးအရခေါ်ကြဆက်ဆံမှုတွေရှိနေပြီးအခြေခံဥပဒေနဲ့မညီတာကြောင့်သမ္မတရဲ့မူဝါဒတွေနဲ့ပတ်သက်လို့ဥပဒေရောင်းရစိန်ခေါ်သွားမယ်လို့လည်းပြောဆိုထားကြပါတယ်။
အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာ၃ရက်ကြာအာရှကီးစင်ကိုဒီကနေ့ပဲစတင်လိုက်ပါပြီ။ဂျပန်နိုင်ငံကိုအရင်ဆုံးတွားရောက်တာဖြစ်ပြီးတော့မဟာမိတ်ပူးပေါင်းဆောင်ရွက်မှုတွေပုံမှန်ခံမအောင်လုပ်သွားဖို့နဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ဒုံးကျည်ဆိုင်ရာချင်းချမှုတွေကိုတုံ့ပြန်ကင်တွယ်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်။ကြာသပတေးနေ့မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေဂျပန်နိုင်ငံခြားရေးဝန်ကြီးဖူမီယိုကီရှိတာရိုနဲ့တွေ့ဆုံမှုဆက်စပ်ထားပြီးအဲ့နောက်တောင်ကိုရီးယားနိုင်ငံကိုတောက်ချနေမှာရောက်ပါမယ်။တောင်ကိုရီးယားယာယီသမ္မတဝမ်ချိုအန်နောက်နိုင်ငံခြားရေးဝန်ကြီးယွန်ပြောင်စီတို့နဲ့တောက်ချနေမှာတွေ့ဆုံမှာဖြစ်ပေမဲ့လာမယ့်မီလာတဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ်ကြောင့်ကိုရီးယားအထက်ခံခေါင်းဆောင်တွေနဲ့တော့တွေ့ဆုံဖို့စီစဉ်ထားတာမရှိပါဘူး။အမေရိကန်တပ်ဖွဲ့တွေကိုနိုင်ငံအတွင်းမှာလက်ခံချပြီးမြောက်ကိုရီးယားကဒုံးကျည်တိုက်ခိုက်တာကိုခံရနိုင်တဲ့နေပြည်တော်မှာရှိနေတဲ့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေဟာအမေရိကန်အစိုးရရဲ့ဒီမြောက်ကိုရီးယားအပေါ်စီးပွားရေးနဲ့တပ်တမန်ရေးအရာဖိအားပေးတွန်းမြှုပ်ဖို့ကြိုးစားနေတာကိုထောက်ခံကြပါတယ်။ဒီနေ့ပေါ်ထူးနေမှာပဲမဟာမိတ်နိုင်ငံတွေအကြပူးပေါင်းဆောင်ရွက်မှုတွေတွန်းမြှုပ်ဖို့ရည်ရွယ်ပြီးတော့ကိုရီးယားကျွန်းဆွယ်အရှေ့ဘက်ပင်လယ်ပြင်နဲ့ဂျပန်မြောက်ဘက်ပင်လယ်ပြင်တွေမှာသုံးနိုင်ငံပူးတွဲစည်းလင်းကျင်ခဲ့တဲ့အကြောင်းအမေရိကန်ရေတပ်စစ်ဘက်ကြေညာချက်တစ်ခုမှာဖော်ပြထားပါတယ်။အာရှခီးစဉ်နောက်ဆုံးတစ်ထောက်ဒီတရုတ်နိုင်ငံကိုသွားမယ့်ခီးစဉ်အတွင်းမှာတော့တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံပြီးလာမယ့်ဧပြီလအစောပိုင်းဒီဖလော်ရီဒါပြည်နယ်မှာကျင်းပမယ့်သမ္မတရှီနဲ့သမ္မတဒေါ်နယ်ထရမ့်တို့ရဲ့ထိပ်သီးဆွေးနွေးပွဲအတွက်ကြိုတင်ပြင်ဆင်ဆွေးနွေးတာတွေကိုလှုပ်သွားမှာဖြစ်ပါတယ်ရှင်။
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာလက်နက်ကန်ပြပွဲတွေရောအိုးအိမ်ဆုတ်ခွာထွက်ပြေးနေရတဲ့သူတွေပုံများလာနေရင်မှာပဲလိုအပ်တဲ့အကူအညီထောက်ပံ့နေပေးရမှာအာဏာပိုင်တွေကကန့်သတ်မှုတွေရှိနေတယ်လို့အကူအညီပေးအဖွဲ့အစည်းတွေကပြောပါရယ်ပြီးခဲ့တဲ့နှစ်စက်တင်ဘာလတည်းကကင်းပြင်းနယ်မှာကြုံခဲ့ရတဲ့ပြပွဲတွေကနေထွက်ပြေးကြရတဲ့ကရင်တိုင်းဒေသအများစုဖြစ်တဲ့စစ်ပြေးဒုက္ခသည်9500ကျော်ဆိုရင်လေမြန်ကြီးငူဒေသမှာအကူအညီလုံလောက်မရဘဲနေထိုင်နေရတယ်လို့လိုင်းပွဲမြို့နယ်တွေကဒုက္ခသည်တွေအတွက်နိုင်ငံတကာအဖွဲ့အစည်းတွေကအကူအညီပေးမယ့်စီစဉ်တွေကိုလည်းအာဏာပိုင်တွေဟန်တားခဲ့ကြကြောင်းပြောဆိုခဲ့ကြတာပါကမ္ဘာစနေကဖွဲ့ WFP ပြောခွင့်ရသူအာဆန်ရှာခင်ကတော့အစားတောက်ပြီးပုံမဲ့အစီအစဉ်ကိုအစိုးရတောင်းရှိသူတွေကခွင့်မပြုဘဲတားမြစ်တာခံခဲ့ရကြောင်းနဲ့ပြီးခဲ့တဲ့နှစ်နိုဝင်ဘာလထဲမှာကလေးတွေအတွက် heart attack များတဲ့ biscuit တွေကိုအကန့်အသတ်နဲ့ပေးနိုင်ခဲ့တာနောက်ဆုံးအချိန်ပဲလို့လည်းပြောဆိုခဲ့ပါတယ်။နိုင်ငံတကာအကူအညီပေးရေး agency တွေအနေနဲ့မြန်မာနိုင်ငံတွင်းကမြို့နယ်ပေါင်း21မြို့နယ်မှာကန့်သတ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့လည်းလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းဆောင်ရွက်ရေးမှူးချုပ် UNOCHA ကပြောဆိုထားပါတယ်။လူသားချင်းစာနာမှုအကူအညီတွေကိုမိခိုအားထားနေရတဲ့သူတွေလက်လက်မမီနိုင်ပဲဖြစ်နေရတဲ့အခြေအနေကပိုဆိုးလာနေတယ်လို့လည်း UNOCHA ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံပြဲပီရွန်ကပြောပါတယ်။ကုလသမဂ္ဂရဲ့ကိန်းဂဏန်းတွေအရပြီးခဲ့တဲ့နှစ်ကုန်ပိုင်းကစလို့ရခိုင်ပြည်နယ်၊ရှမ်းပြည်နယ်၊ကချင်ပြည်နယ်နဲ့ကရင်ပြည်နယ်တွေမှာအိုးအိမ်ဆုံးခွာကြရတဲ့ဒေသခံပေါင်း 338,000 ကျော်ရှိခဲ့ပြီးဒီထဲက 21,000 သာနေရပ်ပြန်နေကြောင်းလည်းပြောဆိုထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲကိုကန်ဒေသကလက်နက်ကင်ပြပခတ်တွေကြောင့်အရသာ 2,000 ကျော်ကလည်းနေရပ်ဆုံးခွာထွက်ပြေးခဲ့ကြရပါတယ်။
ရာဟုကနေဖယ်ရှားခံထားတဲ့တောင်ကိုရီးယားသမ္မတပတ်ကွန်ဟေးကိုဒီမအခုလိုအေးအေးယူခံရတဲ့အထိဖြစ်ခဲ့တဲ့အာတိလိုက်စားမှုရှုပ်တော်ပုံနဲ့ပတ်သက်ပြီးတော့ရှေ့သတင်းပတ်ထဲမှာမင်းမြန်စစ်ဆေးခံဖို့တောင်ကိုရီးယားအစိုးရရှင်တွေကအစင်ခေါ်လိုက်ပါတယ်။ဒီလာမယ့်အင်္ဂါနေ့မနက်ပိုင်းမှာစစ်ဆေးမင်းမြန်နာတွေလှုပ်သွားဖို့စီစဉ်ထားတာပါ။မစ်ဖက်ခါဒီမနဲ့နှစ်ပေါင်းများစွာယဉ်နီလာခဲ့တဲ့မိတ်ဆွေတငယ်ချင်း Choice to See နဲ့ပူးပေါင်းပြီးတော့အငင်းပွားစရာရှိတဲ့အဖွဲ့အစည်းနှစ်ခုအတွက်စီးပွားရေးကုမ္ပဏီကြီးတွေစီကနေဒေါ်လာ390အလှငွေအတင်းကောက်ခံပြီးတော့အပြန်အလှန်အနေနဲ့အဲ့ဒီကုမ္ပဏီကြီးတွေကိုအစိုးရကမျက်နှာပြန်ပေးဖို့အပေးယူလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့လွှတ်တော်မတ်တွေကသူ့ကိုအရေးယူဖို့ဆုံးဖြတ်ခဲ့ကြပြီးတဲ့နောက်ဒီပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကလည်းဒီဆုံးဖြတ်ချက်ကိုနောက်ဆုံးအတည်ပြုပေးခဲ့တာပါ Miss Pack ကတော့သူ့အနေနဲ့အမောင်ရွေးလုပ်ခဲ့တာမရှိဘူးလို့ညှဉ်းဆန်ထားပြီးတော့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းပါဝင်သွားမယ်လို့လည်းသူမရဲ့ကိုယ်စားလှယ်တူကပြောပါရယ် ဒီမှုနဲ့ဆက်ဆက်ပြီးတော့ပဲ Samsung Electronic Company အကြီးအကဲ EJ Yang ကိုလည်းတရားစွဲဆိုထားပါတယ်။ Miss Park သမ္မတတာဝန်ကြီးကနေရန်နာခံလိုက်ရပြီမို့တောင်ကိုရီးယားနိုင်ငံမှာသမ္မတတဲ့ရွေးကောက်တင်မြှောက်ရတော့မှာဖြစ်တယ်လို့လာမယ့်မေလ9ရက်နေ့မှာရွေးကောက်ပွဲကျင်းပမယ့်အကြောင်းအစိုးရကဒီကနေ့ပဲကြေညာထားပါတယ်ရှင်။
မလေးရှားနိုင်ငံမှာလောက်ကျန်တစ်ပြက်ခံခဲ့ရတဲ့ခင်ဂျုံနန်ဟာမြောက်ကိုရီးယားကောင်ဆောင်ခင်ဂျုံရဲ့ဖေရူမေဝဲအကိုဖြစ်ကြောင်းဒီရက်နေ့မျိုးဗီဇနဲ့တက်ဆင်စစ်ဆေးအတည်ပြုနိုင်ခဲ့တယ်လို့မလေးရှားဆိုတာတောင်းရှိသူတူကပြောပါရယ်ဒီဆုံးသူခင်ဂျုံနန်ရဲ့သားသမီးတစ်ယောက်ထံကရရှိတဲ့မျိုးဗီဇနမူနာနဲ့တက်ဆင်စစ်ဆေးအတည်ပြုနိုင်ခဲ့တာဖြစ်ကြောင်းမလေးရှားဒုတိယဝန်ကြီးချုပ်အမက်ဇာယီဟာမီဒီကဒီကနေ့ပြောဆိုလိုက်တာပါဒီဆုံးသူခင်ဂျုံနန်ကတော့ဖေဖော်ဝါရီ17ရက်နေ့ကကွာလာလမ်ပါလေးစိတ်မှာတက်ခတ်ခံခဲ့ရတာဖြစ်ပါတယ်မလေးရှားနိုင်ငံကတော့အာယုံရောထိခိုက်စေတဲ့ VX စိတ်တန်းဝင်နဲ့အမျိုးသမီးနှူးကတက်ခတ်ခဲ့တာဖြစ်ကြောင်းပြောဆိုထားပြီးကင်ဂျုံနန်ကတော့မျက်နှာကိုစိတ်တန်းဝင်နဲ့တက်ခတ်ခံခဲ့ရပြီးမိနစ်20လောက်အကြာမှာသေဆုံးသွားခဲ့တာပါ။မြောက်ကိုရီးယားကတော့မလေးရှားရဲ့ရင်ခွဲစစ်ဆေးမှုတွေကိုလက်မခံဘဲငြင်းဆန်ထားပြီးသေဆုံးသူဟာကင်ဂျုံနန်ဖြစ်ကြောင်းလည်းအခုချိန်ထိလက်ခံပြောဆိုထားတာမျိုးမရှိသေးပါဘူး။လေဆိပ်ရဲ့လွန်ကျော်ရေးကင်မရာမှတ်တမ်းတွေမှာတွေ့မြင်ခဲ့ရတဲ့တက်ခတ်မှုကျူးလွန်သူတွေအဖြစ်ဆက်ဆွဲခံထားသူအသက်25နှစ်အရွယ်အင်ဒိုနီးရှားနိုင်ငံသူစစ်တီအစီအနဲ့အသက်28နှစ်ရွယ်ဗီယက်နမ်နိုင်ငံသူဒေါင်တီဟောင်းတို့ကိုတော့လူသတ်မှုနဲ့ဆွဲချက်တင်ထားပါတယ်မလေးရှားအနာမင်းကတော့လှုပ်ရှားမှုအတွက်မြောက်ကိုရီးယားကိုပြစ်ဖို့ထားပြီးအမှုနဲ့ပတ်သက်လို့နောက်ထပ်တန်တရားရှိသူတွေလိုလည်းအလိုရှိနေပါတယ်
ပါကစ္စတန်နိုင်ငံမှာဒီ19နှစ်အတွင်းပထမဆုံးအကြိမ်အဖြစ်တပိုင်ငယ်လုံးဆိုင်ရာသံကောင်းစင်းကောက်ယူမှုတွေဒီကနေ့ပဲစတင်လိုက်တဲ့အကြောင်းသံကောင်းစင်းကောက်ယူမှုဆိုင်ရာအကြီးအကဲ Asif Bajwa ကပြောပါရယ်ဒီကနေ့ကစပြီးတော့အပိုင်းနှစ်ပိုင်းခွဲပြီးတော့ဒီလာမယ့်မေလ15ရက်နေ့မှာအပြည့်အဝကောက်ခံသွားမှာဖြစ်တယ်လို့သူကပြောပါရယ်ဒီလိုလှုပ်ဆောင်ရမှာပြည်သူတွေအနေနဲ့သံကောင်းစင်းကောက်ခံကြမယ်ဝန်ထမ်းတွေနဲ့အတူပူးပေါင်းပါဝင်ကြဖို့ကိုလည်းသူကတိုက်တွန်းထားပါရယ်ဒီဒီချိန်မှာတော့ဒီအာဖဂန်ဒုက္ခသည်တွေတပ်တမန်တွေနဲ့လင်းတူဆုံမဲ့သူတွေရဲ့စည်ရင်းကိုပါပထမဆုံးအကြိမ်အဖြစ်ထည့်သွင်းကောက်ခံသွားမယ်လို့လည်းပြောပါရယ်။အင်နာစုနဲ့လူကြီးဆိုင်ရာသကောင်စည်ရင်းကောက်ယူဖို့တအိမ်ဝင်တအိမ်ထွက်လိုက်လံစည်ရင်းကောက်ကြမယ်ဒီအရက်သားဝန်ထမ်းတွေနဲ့အတူစစ်သား2သိန်းလောက်ပါဝင်လှုပ်ဆောင်ကြမှာဖြစ်ပါရယ်။ပါကစ္စတန်နိုင်ငံမှာသကောင်စည်ရင်းနောက်ဆုံးကောက်ယူခဲ့တာကတော့1998ခုနှစ်မှာဖြစ်ပါရယ်။အဲ့ဒီချိန်တုန်းကဒီတနိုင်ငံလုံးလူဦးရေကတန်180လောက်ကိုစည်ရင်းကောက်ယူခဲ့တာပါ။အခုအချိန်မှာကတော့လူဦးရေတန်100လောက်အထိတိုးလာနိုင်တယ်လို့သုံးသပ်သူတွေကယူဆထားကြပါရယ်ရှင
်။ကိုအောင်လင်းဦးနဲ့မက်ခင်ပြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့တရုတ်မြန်မာနယ်စပ်ကတိုက်ပွဲတွေနဲ့ဆက်ဆက်တဲ့သတင်းကိုတင်ဆက်ပေးကြမယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အဓိကလက်မှတ်ကြီးဖြစ်တဲ့မူဆယ်လာရှုလက်မှတ်ဒီကနေ့မနက်ထိတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ရင်သွားလာ3နာရီလောက်ရက်ဆိုင်သွားခဲ့ပါတယ်။ဒီတိုက်ပွဲဟာတရုတ်အစိုးရကိုယ်စားလှယ်နဲ့တရုတ်မြန်မာနယ်စပ်ဒေသအခြေစိုက်လက်နက်ကိုင်အဖွဲ့တွေတိုက်ပွဲတွေရော့ချရေးဆွေးနွေးအပြီးမှဖြစ်ပွားခဲ့ရလဲဖြစ်ပါတယ်။ရှင်းပြနေမြောက်ပိုင်းဒေသကတိုက်ပွဲအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားတာကိုနားဆင်ပါရှင်
ဟုတ်ကဲ့ပြီးခဲ့တဲ့အင်္ဂါနေ့ကလာရှုံမှုဆဲသွားပြည်တော်စုလမ်းမကြီးပေါ်မှာအနည်းဆုံးတိုက်ပွဲ၄ကြိမ်လောက်ဖြစ်ပွားခဲ့တယ်လို့ဒီကနေ့မနက်မှာလဲထပ်မံဖြစ်ပွားခဲ့တာဖြစ်ပါတယ်ပိုရူးနေမနက်ခင်းကဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုမူဆဲခဲအုပ်ချုပ်ရေးမှူးဦးကျော်ကျော်ထွန်းကအခုလိုပြောပါတယ
်ခွန်နာရီလောက်ပေါ့မနက်ခွန်နာရီလောက်ပေါ့နော်အဲမှာကသူကစီပေါ်သားကားကြီးရယ်နောက်22ဘင်းကားနဲ့ပြည့်3လင်းနဲ့အဲမှာသူဟိုအရကားပိတ်တွေဖောက်ပြီးတော့ကလန်ပြခံထားတာပေါ့ကလန်ပြခံထားပြီးတော့မှအဲသူစက်ကြီးကောက်တယ်လို့အောက်ကသတင်းပေါ့နော်အဲအဲ့ဒီရတာပေါ့နံကုန်းနဲ့ရှူရတာကြားပါလေ။အဲဒီငွေတော်ပဲကြားလာတော့ DNA ဖွဲ့လို့ကြားတယ်ဗျ။တို့သွားတော့ရှင်းတယ်ရှင်းတော့ဘာလို့ဆယ်နှစ်ကြီးခွဲတော့ဒီနေ့ကားလေးတွေပြန်သွားလို့ရတာပေါ့နော်
။မူဆယ်လာရှုလန်ကကုန်တင်ရင်မောင်းတူကလည်းသူတွေ့ကြုံရတဲ့အခြေအနေကိုအခုလိုပြောပါတဲ့
။ခုလည်းပိတ်နေတယ်အခုကအဲ့ကြားတဲ့ရောက်နေတယ်ကျွန်တော်အဖွဲတွေကဆင်းလာပြီးမှဟိုမှာကားတာယာတွေအကုန်လုံးဖောက်ပြီးမှလမ်းတွေပိတ်အောင်လုပ်ထားတာ။တိုက်ပွဲတွေဖြစ်ပြီးမှဟိုမှာကားတာယာတွေရောအကုန်လုံးကားကြီးတွေကကားလေးတွေအဲ့မှာဘိန်းတွေပစ်ဖောက်ပြီးမှကားတွေကအကုန်လုံးခံကုန်တာအဲ့မှာစစ်ကြောင်းတွေကတက်ပြီးမှအခုပဲပြန်လမ်းပြန်ပွင့်တော့ချင်တယ်ကားလေးတွေကတော့လုံနေပြီဒီချိန
်ဒီအခင်းဖြစ်ပွားမှုကြောင့်ကုန်တယ်တွေနဲ့ခီးသွွားတွေအခက်ကြုံတာကြောင့်လည်းဆက်ပြောပါတယ
်ခီးသွွားတွေလည်းခီးဖြန့်ကြတယ်ပြီးဆိုင်ကုန်ပြီးစီးတယ်ရောက်ရမယ့်ဟာတွေကမရောက်တော့ကားကြီးတွေဆိုအကုန်လုံးတန်းနေတာအခုချိန်ကပြဲသည့်အချိန်ဆိုပြဲသည့်ကုန်တယ်တွေကလည်းဟိုမှာစိတ်ပူနေတော့ပါဘူးမရောက်ပါဘူးသူတို့
ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA ရဲ့နိုင်ငံခြားစစ်ဆန်ရေးတာဝန်ကဗိုလ်မှူးတာပန်လှကတော့စစ်ကြေးကောက်ယူတယ်ဆိုတာမကြားသိရကြောင်းပြောပါတယ်
။ဟုတ်ကဲ့အဲ့ဒါတော့မကြားမိဘူးခင်ဗျ။အာဒီတိုက်ပွဲဖြစ်နေလို့ကားတွေတွားလို့မရတာပဲရှိပါတယ်။အာကျွန်တော်တို့လည်းတမျိုးအများပြည်သူတွားလာတဲ့လက်မှတ်ပေါ်မှာတမျိုးတိုက်ပွဲဖြစ်မှာဘူး။ အဲ့မဲ့ဒီတော့ရှောက်ကျွန်တော်ရဲ့ data ထဲမှာဒီတော့တောင်းနေမှာဟိုညတော့မတော်ကလည်းခဏမျိုးတော့ line လည်းမျိုးတော့ thesis နေခါကျတော့ဒီမလဲမရှောင်တာကျွန်တော်ဒီပြည်သူတို့ဒီတော်လာတဲ့လက်မကြီးပေါ်မှာတိုက်ပွဲတွေရောက်လာကြတာပေါ့
တိုက်ပွဲဖြစ်ပွားခဲ့တဲ့အင်္ဂါနေ့ညနေပိုင်းမှာတော့တရုတ်ပြည်သူသမ္မတနိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Mr. Sun Kyo-shan နဲ့တရုတ်နယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေတရုတ်နိုင်ငံယူနန်ပြည်နယ်ကူမင်းမြို့မှာတွေ့ဆုံခဲ့ပါတဲ့ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးနိုင်ငံခြားရေးတာဝန်ခံဗိုလ်မှူးတပါလာကအခုလိုပြောပါတယ
်။အဲတိုက်တာတော့ဒီကျွန်တော်ဒီမြောက်ပိုင်းမဟာမိတ်လေးဖွဲ့အပါဝင်ဒီမင်္ဂလာအဖွဲ့ရောဝါဖွဲ့နဲ့ဖြစ်ပါတယ်။အမတီတန်တွေ့တာတော့ကျွန်တော်လေးဖွဲ့ကတော့ဒီကိန်းနဲ့အတူတူတွေ့တာပေါ့။အဲဒီကတော့ဒီသူ့ရဲ့အမြင်တော်ရားတွေသူ့တို့ဒီပြီးတော့ဒီနက်စမစပင်းနဲ့တပွဲတွေပြီးကိုဒီတယ်နဲ့တမတ်ကင်းချိုးဘောရတဲ့ဘယ်မှာပြေဘယ်မျိုးတော့အတူနဲ့လို့တော့ကြားပြရတဲ့ဗျ
။မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့နေဆက်ဒေတာကတိုက်ပွဲအရှိန်ရှော့ချရေးအပြင်27ရာစုပင်လုံကိစ္စတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာသဘောတူစာချုပ်ကိစ္စနဲ့ပန်ခန့်တတိယအကြိမ်ထိပ်သီးအစည်းအဝေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်။ကချင်ပလောင်ကူးကတ်နဲ့အေအေခေါ်ရခိုင်တပ်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကလည်းမူဆယ်ကုတ်ခိုင်အပါအဝင်ရှမ်းပြည်နယ်မြောက်ပိုင်းဒေသကအစိုးရတပ်မတော်ရဲ့တပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ဒီလပထမပတ်အတွင်းကလည်းကိုကန့်ဒေသလောက်ကင်မြို့ကိုဝင်ရောက်တိုက်ခိုက်တာတွေရှိခဲ့ပါတဲ့ဒီလိုတိုက်ခိုက်တာဟာသူတို့တပ်ဖွဲ့တွေကိုအစိုးရဘက်ကထိုးစစ်ဆင်တိုက်ခိုက်တာတွေကြောင့်လို့လည်းသတင်းထုတ်ပြန်ခဲ့ပါတဲ့
ကိုမိုးစောသတင်းပေးပို့ထားတာပါခုတစ်ခါမှာတော့အမေရိကန်နိုင်ငံရေးဘက်ကိုကြည့်ကြအောင်ပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6နိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်ဝင်ခွင့်ကိုသုံးလပိတ်ပင်ဖို့ပြန်လည်ပြင်ဆင်ပြီးထုတ်ပြန်လိုက်တဲ့အမိန့်ဟာမနက်ဖြန်မတ်လ16ရက်နေ့မှာစတင်သက်ဝင်မှာဖြစ်ပါတယ်။အဲဒီနိုင်ငံတွေထဲမှာအီရန်နိုင်ငံလည်းပါဝင်ပါတယ်။သမ္မတအနေနဲ့အခုလိုပြန်လည်ပြင်ဆင်ထုတ်ပြန်လိုက်ပြီးမဲ့လည်းဒီအမိန့်ကြောင့်စိုးရိမ်ပူပန်မှုတွေဟာအဲဒီနိုင်ငံတွေမှာနေမှာကပဲအီရန်နိုင်ငံသားအများအပြားနေထိုင်တဲ့ Los Angeles မြို့အထိပါရိုက်ခတ်ခဲ့ပါတယ်။ VOA သတင်းတော် Elizabeth Lee ပေးပို့တဲ့သတင်းကိုခုအောင်ငါတင်ဆက်ပေးပါမယ်ရှင်
အနောက်လော့စ်အိန်ဂျလိစ်မှာရှိတဲ့ပါရှန်ရေမြေမှာအီရန်နိုင်ငံသားတွေရဲ့နှစ်သက်ကူးကြိုဆိုဖို့အားလုံးအဆင်သင့်ဖြစ်နေကြပါပြီ။အခုလိုနှစ်သက်ကူးချိန်မှာမိသားစုတွေပျော်ပျော်ပါပါပြန်လည်တွေ့ဆုံလို့ရှိပေမဲ့ဒီနှစ်မှာတော့တခြားနှစ်တွေနဲ့မတူဘဲခရီးသွားနေပါတယ်လို့ခရီးသွားလုပ်ငန်းရှင်တဦးဖြစ်တဲ့ Farad Basharadi ကပြောပါရယ
်။ Most people when they အများသောအားဖြင့်လူတွေကဈေးသက်သာပြီးခရီးမသွားပြင်ဖက်ဆန်လဲဆုံးတဲ့လက်မှတ်မျိုးဝယ်လေးရှိပါတယ်။အခုတော့ဒီအမိန့်ကြောင့်သူတို့တွေကစိုးရိမ်ထိတ်လန့်ပြီးခီးမသွားပြင်ပတ်စံပြန်အန်းယူလို့ရတဲ့လက်မှတ်မျိုးပဲလိုချင်တယ်လို့ပြောပါတယ
်အခုလိုစိုးရိမ်ထိတ်လန့်ကြသူတွေထဲမှာအီရန်နယ်ပါအမေရိကန်နိုင်ငံသားတွေလည်းပါဝင်ပြီးသူတို့တွေကအီရန်အပါအဝင်တခြားနိုင်ငံတွေကိုသွားဖို့မဝန်မရဖြစ်နေတာပါသတင်းတော်ရာဇာဂိုဟာဇက်က
ခုချိန်ဟာနော်ရုစ်အီရန်နှစ်သက်ကူးချိန်မှာလူတွေတော်တော်များများကမိဘဆွေမျိုးတွေကိုလာတွေ့ဖို့စီစဉ်ထားပါတယ်စဉ်းစားကြည့်ပါဗျာခုဆိုရင်အီရန်ဒေါ်လာကြီးပြီးသွားတာအနည်း40လောက်ရှိပြီဆိုတော့အသက်ကြီးပိုင်းဆွေမျိုးတွေကိုအခုတော့လာမတွေ့နိုင်တော့ပါဘူ
းသမ္မတထရမ့်ရဲ့အမိန့်မှာအီရန်နိုင်ငံဟာအကြမ်းဖက်သမားတွေကိုအားပေးအားမြောက်ပြုနေတဲ့နိုင်ငံဖြစ်ဖော်ပြထားပါတယ်ထရမ့်ကိုထောက်ခံသူမော်ရင်းမာတင်က
We've been invaded by you know refugees
ကပတ်တလွားကဒုက္ခသည်တွေကိုကျမတို့လက်ခံထားရတာပါဥရောပမှာဆိုရင်လည်းကြီးလိုက်ပါဆီးရီးယားတို့အီရန်တို့ကလူတွေကိုတေချာကိုစစ်ဆေးသင့်ပါတယ်
ဒီအမိန့်ဟာအီရန်နိုင်ငံသားတွေနဲ့ပတ်သက်လို့မျှတမှုမရှိဘူးလို့ဂိုဟာဇက်ကပြောပါရယ
် Never Iranian people
အမေရိကန်မှာပဲဖြစ်ဖြစ်တခြားဘယ်မှာပဲဖြစ်ဖြစ်ပါအီရန်နိုင်ငံသားတွေကဘယ်တော့မှအကြမ်းဖက်တိုက်ခိုက်လို့မရှိပါဘူးအစိုးရမကောင်းတာဆိုရင်လေလူလူနဲ့တီးကြစီရှုမြင်နေပါတယ်လူလူကအီရန်အာဏာရှင်တွေရဲ့ဖိနှိပ်မှုခံရတာကြောင့်အစိုးရရဲ့လိုရနဲ့ပတ်သက်လို့လူလူပေါ်ပုံမချသင့်ပါဘူ
းသမ္မတထရမ့်ရဲ့အမိန့်ဟာမွတ်စလင်မဟုတ်သူတွေအပေါ်မှာပါတက်ရောက်မှုရှိနေတာပါတက္ကသိုလ်ကျောင်းသား Varun Sony က
We have a very large Iranian community.
Los Angeles မှာ Iran တော်တော်များများနေထိုင်ကြပါတယ်. Iran Jew တွေ, Iran Bahari တွေလည်းရှိတာကြောင့်ဒီအမိန့်ဟာ Muslim တွေပေါ်မှာသာတည်ရောက်မှုရှိတာမဟုတ်ပါဘူး
။တမရရဲ့အမိန့်ကြောင့်အခက်ကြုံနေရသူတွေထဲမှာကျောင်းသူကျောင်းသားတွေလည်းပါဝင်ပါတယ်။ကျောင်းသူ Rose Yusufi က
There is a lot of students in medicine.
ဆေးကျောင်းသားတော်တော်များများလည်းအမေရိကကိုပြန်လာလို့မရပါဘူး။အလုပ်တင်ဆင်းဖို့စောင့်နေသူတွေ၊ဘွဲ့ရဖို့စောင့်နေသူတွေရှိပေမဲ့ဒီလိုလာလို့မရတဲ့အတွက်ဒါဟာဖြစ်တဲ့လို့စိတ်မကောင်းလည်းဖြစ်ရပါတယ
်။အ အရာအလုံးဟာမတည်မဲတာကြောင့်ဒီလိုအခြေအနေတွေကိုအတန်နိုင်ဆုံးသီးခံဆောင်ဆိုင်ပြီးပြောင်းလဲမှုကိုသူတို့အနေနဲ့စောင့်မျှော်နေကြပါရခင်ဗျာ
။ကိုအောင်အောင်တင်ဆက်ထားတာပါ။အခုတစ်ခါမှလည်းအာရှနိုင်ငံကိုပထမဆုံးတွားရောက်မဲ့အမေရိကန်နိုင်ငံသားဝင်ကြီးရဲ့ခီးစဉ်အကြောင်းကိုတင်ဆက်ပေးကြပါရစေ။အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ဟာပထမဆုံးအကြိမ်အာရှနိုင်ငံတွေကိုခီးထွက်ခွာနေပြီးတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုတွေကိုဆန့်ကျင်ဖို့ဂျပန်၊တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေရအောင်ဒီခီးစဉ်အတွင်းမှာကြိုးစားမယ်လို့မျှော်လင့်ရပါရစေ။ဒီချိန်ထဲမှာပဲအမေရိကန်သမ္မတ Donald Trump ကအမေရိကန်ပြည်အောင်စုသာပထမဆုံးပြီးပြောနေပေမဲ့လည်းအဲ့ဒီပြောကြားချက်ကပြစ်ခါတွေဖြစ်ပွားနေတဲ့ဒေတာတွင်ကမဟာမိတ်နိုင်ငံတွေကိုတန်တမန်ရေးအရကြောခိုင်းဖို့နောက်ဆုတ်လိုက်တာမဟုတ်ပါဘူးဆိုတာကိုပြသမဲ့ခီးစဉ်လေးဖြစ်တဲ့အကြောင်းကိုလေးလာသူတွေကရှုမြင်ကြပါတယ်။ဒီကြောင့် AP သတင်းဆောင်မကိုအခြေခံပြီးကိုသိန်းထိုင်ဦးကတင်ဆက်ပေးပါလိမ့်မယ်
။အာရှခီးစဉ်ပထမဆုံးနိုင်ငံအဖြစ်အမေရိကန်နိုင်ငံကြားရေးဝန်ကြီး Rex Tillerson ဗုဒ္ဓဦးနဲ့ညနေပိုင်းဂျပန်နိုင်ငံကိုသွားရောက်မှာပါ။ဂျပန်နိုင်ငံကြားရေးဝန်ကြီး Fumio Kishida နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ကိုတွေ့ဆုံမှာဖြစ်ပါတယ်။တမ်ဘဲတဲ့ကတို့ခေပြင်အားရှရေးရလေးလာရေးဌာနညွှန်ကြားရေးမှူးရောဘတ်ဒူဂျာရစ်ကတော့ခီးစဉ်ပေါ်မှာအခုလိုသုံးသပ်ပါတယ်
It's mostly reassurance. I mean these are janitorial trips after the
ခီးစဉ်တစ်ခုလုံးကတော့ပြန်ပြီးတော့အာမခံချက်ပေးမဲ့ခီးစဉ်ပါသမ္မတထရန့်ကတခြားနိုင်ငံရေးသမားတွေလိုမျိုးမဟုတ်ဘဲရန်ကာရောပြောဆိုတတ်တာဩစတြေးလျဝန်ကြီးချုပ်နဲ့လည်းဆက်ဆံရေးမှာတင်းမာမှုတွေရှိနေတာမှန်ပေမဲ့အမေရိကန်ဘက်ကနေကြည်ကျွန်တော်တို့အာရှမှာပဲရှိတယ်ဘာမှမပြောင်းလဲဘူးခမရတို့ကိုအကာအကွယ်ပေးမယ်ကျွန်တော်တို့ကစစ်ကိုစပြီးအဖြစ်ခံမှာမဟုတ်ဘူးဆိုတာမျိုးသတင်းစကားပါမယ်ခီးစဉ်ပ
ါဂျပန်နိုင်ငံခီးစဉ်ဟာလုံခြုံရေးနဲ့ကာကွယ်ရေးကိစ္စတွေအပြင်ကုန်သွယ်ရေးဆိုင်ရာကိစ္စတွေကိုလည်းဆွေးနွေးမယ်ခီးစဉ်လို့ရောဘတ်ဒူဂျရစ်ကသုံးသပ်ပါတယ်နိုင်ငံသားရေးဝန်ကြီးတီလဆန်ဟာတောက်ကြနေတောင်ကိုရီးယားနိုင်ငံကိုသွားရောက်မှာဖြစ်ပြီးလက်ရှိအုပ်ချုပ်နေတဲ့ဂျာပြတ်အစိုးရဖွဲ့ဝင်တွေကိုတွေ့ဆုံမှာပါတောင်ကိုရီးယားနိုင်ငံမှာနိုင်ငံရေးအရသမ္မတကိုယာလူကထုတ်ပယ်ထားတဲ့အချိန်နောက်မစ်ဆိုင်းကာကွယ်ရေးစနစ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ဖိအားပေးမှုနဲ့ကန့်ကွက်မှုတွေအပြင်းအထန်ခံနေရချိန်မှာအခုလိုတွားရောက်တာလည်းဖြစ်ပါတယ်။တမ်မဲတဲ့ကတို့ခေပြင်အားရှရေးရလေးလာရေးဌာနညွှန်ကြားရေးမှူးရောဘတ်ဒူဂျရစ်ကတော့အခုလိုသုံးသပ်ပါတယ
်။ It's obviously very bad for South Korea because it's now this a victim of Chinese economic sanctions.
တောင်ကိုရီးယားအတွက်တော့တိတ်ကိုဆိုးတဲ့အနေထားပါ။ဒုံးကြီးကာကွယ်ရေးစနစ်ကိုအကြောင်းပြပြီးတရုတ်ဘက်ကစီးပွားရေးအရအေးအေးမှုတန်းကိုခံရတဲ့တားကောင်ဖြစ်နေပါတယ်။တစ်ချိန်တည်းမှာပဲသူ့အမျိုးသားကာကွယ်ရေးအတွက်တင်မဟုတ်ဘဲတရုတ်ရဲ့အနိုင်ကျင့်မှုကိုခံရမဲ့အခြေအနေမှာရှိနေပါတယ်။အမေရိကန်ပြည်ထောင်စုအတွက်ကတော့တောင်ကိုရီးယားအနေနဲ့တရုတ်ရဲ့ဖိအားပေးမှုကိုဖြစ်နိုင်တဲ့နည်းနဲ့ဆန့်ကျင်ဖို့ပါ။ဒါပေမဲ့အခြေအနေကအမေရိကန်ပြည်ထောင်စုအတွက်သိပ်ခတ်ပါတယ်။တောင်ကိုရီးယားသမ္မတကိုယ်တိုင်ကဖယ်ရှားအရေးယူခံနေရပြီးဂျာပြတ်အစိုးရအုပ်ချုပ်မှုအောက်မှာရောက်နေတဲ့အချိန်ဖြစ်ပါတယ်။
နိုင်ငံသားဝင်ကြီးတီလာဆန်ဟာတရုတ်နိုင်ငံကိုရော့စနေနေ့မှာရောက်ရှိပါလိမ့်မယ်။တရုတ်နိုင်ငံခေါင်းဆောင်ဒီနေ့တွေ့ဆုံပြီးကမ္ဘာအကြီးဆုံးစီးပွားရေးအင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားဘယ်လိုပူးပေါင်းဆောင်ရွက်မလဲ။နိုင်ငံရေးနဲ့စီးပွားရေးအရကွယ်လွယ်ချက်တွေကိုဘယ်လိုညှိနှိုင်းမလဲဆိုတာတွေကိုဆွေးနွေးနိုင်ပါတယ်။တစ်ချိန်တည်းမှာဒေသရဲနိုင်ငံတွေနဲ့ဆက်ဆံရေးချိန်ဝင်ရှာဖို့ညှိနှိုင်ဖို့ကလည်းစိန်ခေါ်ဖို့တစ်ခုဖြစ်တယ်လို့ရောဘတ်ဒူဂျရစ်ကမြင်ပါတယ်။
The US said at one point that it would not accept
တောင်တရုတ်ပင်လယ်အတွင်းကငင်းပွားနေတဲ့ကျွန်းတွေပေါ်မှာတရုတ်ဘက်ကစီးရီးအယခိုင်မာတဲ့အခြေချတာမျိုးအဖြစ်မခံဘူးဆိုပြီးအမေရိကန်ပြည်ထောင်စုကပြောထားတာရှိပါတယ်တကယ်တမ်းကျဒီအခြေအနေဖြစ်လာခဲ့ရင်လည်းအမေရိကန်ပြည်ထောင်စုဘက်ကအင်အားသုံးမဖြစ်မနေဖြေရှင်းမဲ့ပုံမရှိပါဘူးအမေရိကန်ပြည်ထောင်စုနဲ့နိုင်ငံသားရေးဝန်ကြီးတေလာဆင်တို့အနေနဲ့အရင်ပြောထားတာကိုပြန်ပြီးနောက်ဆုံးမဲ့တစ်ချိန်တည်းမှာပဲအပြောတတ်တတ်ကြီးပဲဘာမှလုံးမဲ့သူတွေမဟုတ်ဘူးဆိုတာမျိုးမြင်မသွားအောင်လဲနီးလန်းရှာရပါလိမ့်မယ
်အမေရိကန်ရှေ့ဟာရှာနဲ့ပစိဖိတ်ရေးရလက်ထောက်နိုင်ငံသားကြီးဝင်ကြီးဆူဇန်သွန်တွန်ကတော့အခုနိုင်ငံသားကြီးဝင်ကြီးတီလာဆန်ရဲ့ခီးစဉ်ကနေမဟာမိတ်နိုင်ငံတွေမိတ်ဖက်နိုင်ငံတွေဝင်ကြီးတွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံကိစ္စတွေအပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার ဒုံးရံကကာကွယ်ဖို့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးမှာဖြစ်တယ်လို့သတင်းတောက်တွေကိုပြောဆိုထားပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးတင်ဆက်ထားတာပါ VOE ကနေဗိုလ်ဒူးနေ့ညနေခင်းစီစဉ်ကိုဆက်ပြီးတိုင်းထုံးဝင်ပြနေပါတယ်အခုတစ်ခါမှာတော့လူတွေကြောင့်မြောက်မျိုးတုံးလာမှုထင်တာထက်ပုံမြန်လာလို့အစိုးရရတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်မြောက်ကဆင်းသက်လာတဲ့လူ မြောက်ကဆင်းသက်လာတဲ့လူတွေကလွဲလို့တခြားများမျိုးရင်းတွေကတဖြည်းဖြည်းမျိုးတုံးမဲ့အနေနဲ့ရင်ဆိုင်နေရတယ်လို့ဇန်နဝါရီလတုန်းကလှုပ်ဆောင်ခဲ့တဲ့မီဂန်ပြည်အစု Illinois တက္ကသိုလ်ကပေါ်ဂါဘရဲ့စစ်တမ်းကဖော်ပြနေပါတယ်။မြောက်မျိုးစိတ်အားလုံးရဲ့60ရာခိုင်နှုန်းမျိုးတုံးမှုအနေနဲ့ရင်ဆိုင်နေရပြီးအားလုံးရဲ့85ရာခိုင်နှုန်းကတော့အကောင်ရေညှိုးနေလာပါတယ်။ဆိုရင်ရလောက်တဲ့ချင်းနေမှာရှိနေတဲ့မြောက်မျိုးစိတ်တွေရဲ့ချင်းနေအကြောင်း Kevin Enoch တင်ပြပို့ထားတာကိုဆက်ပြပြချင်ပါတယ်။နောက်နောက်မှာကော်ရီလာမြောက်ဝင်တွေကိုတဘာဝတော်ရိုင်းတွေထဲမှာလုံးဝမတွေ့နိုင်တော့ပါကိုဆိုရင်ရပါတယ်။အော်ရန်ဂူတန်မြောက်ဝင်တွေကိုအာဖရိကတိုက်မဒဂတ်စကာကျွန်းမှာတွေ့ရတတ်တဲ့မြောက်လူမျိုးတဘာဝတွေကိုပါမျိုးတုံးကုန်နိုင်တယ်ဆိုတဲ့အကြောင်းဒါနမ်တက်ကတူကဂျိုးဆာချယ်ကပြောပြပါတယ်။ 60%
threatened with extinction at the moment and we'll see that now. မျိုးတုံးမှုအန္တရာယ်ကြုံနေရတဲ့မြောက်မျိုးရခိုင်နှုန်းက60ရှိနေတာ။နောက်မျိုးဆက်သားသမီးတွေတက်တန်းကိုရီတက်ရှိထင်ရှားစီနေခြင်းကာလအတွင်းမှာလည်းဒီရခိုင်နှုန်းတွေပိုများလာပြီးစိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ်
။နုစုတတော်အုပ်စုတွေမှာပါတဲ့မြောက်မျိုးတွေထဲမှာဂေါ်ရီလာမြောက်ဝန်း၊ချင်ပန်ဇီ၊မြောက်ဖင်နီ၊မြောက်လွဲကြော၊မြက်ခုံးဖြူမြောက်နဲ့မက်ဒါဂတ်စကာကျွန်းမှာတွေ့ရတဲ့မြောက်လိုမျိုးတတော်တွေလည်းပါဝင်ပါတယ်။လူသားတွေကလည်းမြောက်ကဆင်းသက်လာတာကြောင့်မျိုးရင်းတူတွေပါပဲ။မြောက်မျိုးတုံးမှုတွေကြုံရတာကလူသားတွေကြောင့်ဆိုတာမဟုတ်ချအမှန်ပါပဲလို့ဆက်ချော်ကပြောပြပါတယ်။ And habitat conversion.
And essentially it's အဓိကအကြောင်းရင်းကတော့စကြဝဠာနေရာတွေပျောက်ကုန်တာနဲ့မြောက်တွေနေရာမရှိတော့တာပါပဲအထူးသဖြင့်လူတွေကမြောက်တွေအများဆုံးနေတဲ့ပူပိုင်းတစ်တော်တွေကတစ်ပင်တွေခုတ်လဲစိုက်ခင်းတွေအဖြစ်ပြောင်းပြက်တိရစ္ဆာန်တွေမွေးစားတာတွေလုပ်ပြီးစကြဝဠာနေရာကိုပြောင်းလဲပစ်လိုက်တာပါ
မြောက်မျိုးလိလာသူတွေနဲ့အစီရင်ခံစာတွေမှာဒီလိုမျိုးတုံးလာမဲ့အန်ဒီယေကိုတားမဲ့နီးလန့်အဖြစ်ပေးဖို့ခက်နေကြပါတယ်လို့ဆက်ချော်ကပြောပြပါတယ်
We knew that primates were in trouble but I think even for those of us who were မျိုးတွေမျိုးတုံးလာတာကိုအရင်ကတည်းကသိကြပေမဲ့ဒီလောက်မြင်မြန်ဖြစ်လာလိမ့်မယ်ဆိုတာကိုတွေ့ရတဲ့အတွက်ကျမတို့လိုမြောက်မျိုးထိမ့်သိမ့်သူတွေအတွက်အယံတုံလို့အံ့အားတင့်စေပါတယ်
။ဒါပေမဲ့လက်တွေ့အကြဆုံးဖြစ်ရှင်းမဲ့နည်းလမ်းတစ်ခုကိုတော့ထောက်ပြပါရစေ။မြောက်တွေနေရာကိုဖျက်ဆီးနေတဲ့လူတွေရဲ့လှုပ်ဆောင်မှုတွေကိုတိတိတသားရှော့ချရင်တော့မြောက်မျိုးထိမ့်သိမ့်ရေးမှာများစွာအထောက်အကူဖြစ်မှာဖြစ်ပါရစေ။မြောက်ပါဝင်တော်ရန်ဒရိတ်ဆန်တွေမျိုးစိတ်မပြတ်အောင်ထိမ့်သိမ့်ကြဖို့လိုတဲ့အကြောင်းရေးသားထားတဲ့သတင်းဆောင်မှာကိုပြပြပေးခဲ့တာပါ။မကြခင်မှာတင်ဆက်မဲ့ VOA American တန်ညဘက်9:00နာရီ10:00ထိမြန်မာဘာသာစီစဉ်နေမှာတော့မြန်မာမီဒီယာမြင့်ကွင်းဦးကျော်စန္တာရဲ့မြန်မာရေးသုံးသပ်ချက်အားကစားကဏ္ဍဆက်လာတွေကိုနားဆင်ကြဖို့ရှိပါတယ်။ VOA ကနေဘဒူးနေ့ညနေခင်းစီစဉ်နေဆက်ပြီးတင်ဆက်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါလိမ့်မယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာ2005ခုနှစ်တုန်းကဒေါ်လာ350ကျော်ဝင်ငွေရရှိခဲ့ပြီး38သန်းကိုဝင်ငွေကုန်ဖြစ်ပေးဆောင်ခဲ့တဲ့အကြောင်းသမ္မတအင်ပြူတော်ကကြေညာချက်ထုတ်ပြန်လိုက်ပြီးအခွန်ဆောင်ထားတဲ့တရားဝင်မတန်းတစ်ခုကိုဖော်ပြခဲ့တဲ့ရုံးမြင့်တန်ကြားဌာနရဲ့လုပ်ရဟာဥပဒေနဲ့မညီဘူးလို့လည်းပြစ်တင်ပြောဆိုလိုက်ပါတယ်။ MSNBC TV အစီအစဉ်ကသတင်းမထုတ်ပြန်မီအင်္ဂါနေ့နောက်ပိုင်းမှာပဲသမ္မတအင်ပြူတော်ကအရင်ကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။နယ်သာလန်ဝန်ကြီးချုပ်မက်ကူတ်နဲ့ရွှေပြောင်းဝင်ရောက်မှုတွေနဲ့အစ္စလန်ဝါနေကိုစန့်ကျင်တဲ့ရှင်းနေဟီရတ်ဝီဒါတို့ဦးဆောင်တဲ့နိုင်ငံရေးပါတီတစ်ခုအဓိကအားပြန်နေတဲ့ဒီကနေ့လွှတ်တော်ယူကောက်ပွဲမှာနယ်သာလန်လူထုကမဲပေးနေကြပါပြီ။ယူကောက်ပွဲမှာတန်ရင်လူထုစစ်တမ်းတွေအရတော့ဝန်ကြီးချုပ်ရဲ့ပါတီကမစ္စတာဝါဒါရဲ့ပါတီနဲ့မဆိုးသလောက်ထောက်ခံမှုရနေတာကိုလည်းပြသနေပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးတယ်လာဆန်သုံးရကြအာရှခီးစဉ်ကိုဒီကနေ့ပဲစတင်လိုက်ပြီးဂျပန်နိုင်ငံကိုအရင်ဆုံးဝင်ရောက်မဲ့ခီးစဉ်မှာတော့မဟာမိတ်ဘူးဘောဆောင်ရွက်မှုတွေပုံမခိုင်မအောင်လှုပ်ဆောင်မှုနဲ့မြက်ကိုရီးယားရဲ့နျူကလ িয়ার တုံးကြီးဆန်ချင်းချောက်မှုတွေကိုတုံ့ပြန်ခံတွေ့နေမဲ့နီလန်တွေကိုဆွေးနွေးဖို့ရှိပါတယ်။ဒါကပြင်းနေမှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအားဖြင့်ဂျပန်နိုင်ငံရဲ့ဝန်ကြီးဖူမီယိုကီရှိရာနဲ့တွေ့ဆုံမှုစီစဉ်ထားပြီးတောင်ကိုရီးယားနိုင်ငံကိုတောက်ချနေမှာတော့မှာဖြစ်ပါတယ်။မလေးရှားနိုင်ငံမှာလောက်ကျန်တပ်ဖြတ်ခံရတဲ့ကင်ဂျုံနန်ဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံဝန်ရဲ့ပေရူမေခွဲအကူဖြစ်ကြောင်းဒီအနေမျိုးဗီဇာနဲ့တိုက်ဆိုင်စစ်ဆေးအတည်ပြုနိုင်ခဲ့တယ်လို့မလေးရှားစိုးရထိတ်တန့်တောင်းရှိသူတူကပြောဆိုလိုက်ပါတယ်။ဒီဆုံးသူကင်ဂျုံနန်ရဲ့သားသမီးတစ်ယောက်ထံကရရှိတဲ့မျိုးဗီဇာနမူနာနဲ့တိုက်ဆိုင်စစ်ဆေးအတည်ပြုနိုင်ခဲ့တာဖြစ်တဲ့ကြောင်းမလေးရှားဒုတိယဝန်ကြီးချုပ်အာမက်ဇာယီမဟာမီဒီကဒီကနေ့ပဲပြောဆိုလိုက်ကြပါ။ဒီဆုံးသူကင်ဂျုံနန်ကတော့ဖေဖော်ဝါရီ13ရက်နေ့ကပဲကွာလာလွန်ပါလေးစိတ်မှာတက်ခတ်ခံခဲ့ရတာပါ။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးခဲ့တာပါဒီညနေတွေစီစဉ်ထုတ်လွှင့်မှုကတော့ကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ TN Wang ဖြစ်ပါတယ်ကျွန်မအီတန်စမရှင် Few American တန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00လိုင်းဒိုမီတာ24-25.52တူကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်တော်တာရှင်ပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.